Welcome to the Voice of America in Burmese.
Mingla ni ni yin ma thora shin ni tani da amoh ban phie ja ba yi la khanya. Bio American tan ye 2016 khu October 31 ye tani la ni nyane kin season ni go Myanmar san no chain nyane 6 nai gwe ya ni 9 nai thi American pi rong su Washington DC myo daw ga ni line lo meter 16925 ro ga ni starting thol lwin ni ba bi. ကျွန်တော်ညံဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါဒီမိုကရက်တစ်သမ္မတလောင်းဟယ်လရီကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ခြင်းကကိုဗိုင်အီးမေးစာပါအသုံးပြုခဲ့တဲ့ကိစ္စနဲ့ဒီစုံစမ်းစစ်ဆေးမှုတွေနဲ့ဆက်ဆက်နေနိုင်တဲ့အီးမေးတချို့ကို FBI ကအခုချိန်မှာစုံစမ်းစစ်ဆေးတာဟာနိုင်ငံရေးပြောကမကင်းဘူးလို့ဒီမိုကရက်တွေကပြောဆိုနေကြပါတယ်။နောက်အီတလီနိုင်ငံမှာတော့36နှစ်ကာလအတွင်းအင်အားအပြင်းထန်ဆုံးလှုပ်ခဲ့တဲ့ဒီငလင်ကြောင့်မလို့ထိခိုက်ပျက်စီးခဲ့တဲ့အဆောက်အဦကိုပြန်လည်တိဆောက်မယ်လို့အီတလီဝန်ကြီးချုပ်ကဂရီဘေးပြောဆိုလိုက်ပါတယ်။ဒီလိုထိတ်တန့်ရအောင်နိုင်ငံကသတင်းတွေကိုကိုရရနိုင်တဲ့အထူးပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပြည်နယ်38ခုမှာကြိုတင်မဲတွေပြီးနေကြပါပြီ။မဲဆန္ဒရှင်တူကတော့
I do believe that climate change is a factor in why I'm voting today and I believe that Hillary Clinton
ဒါဒီလူပြောင်းလဲမှုသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအလေးပေးနေတဲ့မဲဆန္ဒရှင်တူပြောကြားသွားတာပါ။ဒီလိုအမေရိကန်ရွေးကောက်ပွဲသတင်းလွှာတွေတင်ပြမဲ့အပြင်ရခိုင်ပြည်နယ်နယ်မြေရှင်းလင်းရေးမှာလူအခွင့်အရေးနဲ့ပတ်သက်တဲ့နောက်ဆုံးအခြေအနေမြန်မာစီးပွားရေးတိုးတက်မှုနှုန်းလျော့နေနိုင်တယ်ဆိုတဲ့ခံမှန်းချက်ဆရာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ဗျာ
။ဒီမိုကရက်တစ်သမ္မတလောင်းဟယ်လရီကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ခြင်းကကိုဗိုင်အီးမေးစာပါအသုံးပြုခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးတာတွေနဲ့ဆက်ဆက်နေနိုင်တဲ့အီးမေးတချို့ကိုဖေဗရယ်ဆိုးရစုံစမ်းစစ်ဆေးရေးဘျူရို FBI ကစတင်စစ်ဆေးခွင့်ရထားတာနဲ့အမျှဒီကိစ္စကိုအခုချိန်မှလှုပ်ဆောင်တာဟာနိုင်ငံရေးပြောကမကင်းဘူးလို့ဒီမိုကရက်တွေကပြောနေကြပါတယ်။FBI စုံစမ်းစစ်ဆေးရေးမှုတွေဟာတခြားစစ်ဆေးမှုတစ်ခုအတွင်းမှာ Mrs. Clinton နဲ့ဆက်ဆက်နေနိုင်တဲ့အီးမေးတွေကိုလွန်ခဲ့တဲ့သတင်းပတ်အတော်ကြာကလေးကရှာတွေ့ခဲ့တာဖြစ်ပေမဲ့လို့အဲ့ဒီအချိန်တုန်းကမဖွင့်ချပဲဒီသမ္မတရွေးကောက်ပွဲကျင်းပဖို့၁၇ရက်အလိုကျမှဖွင့်ချလိုက်တာပါဒီကိစ္စကိုတော့ FBI ညွှန်ကြားရေးမှူး James Comey ကကွန်ဂရက်ခေါင်းဆောင်တွေကိုတောက်ကြနေမှာအတိပေးလိုက်တာပါသူတို့တွေ့ရှိတဲ့စာရွက်စာတမ်းတွေကိုပြန်လည်မတုံ့တက်ရသေးတာကြောင့်ဒီတွေ့ရှိမှုကဘလောက်ထိထူးခြားမှုရှိမယ်ဆိုတာကိုတော့စုံစမ်းစစ်ဆေးသူတွေအနေနဲ့မသိရသေးတဲ့အကြောင်းကွန်ဂရက်တော်ကိုပေးပို့တဲ့သူ့ရဲ့စာထဲမှာ Mr. Comey ကရေးသားထားပါတယ်Mr. Comey ဟာသူ့ရဲ့ဩဇာကိုသုံးပြီးတော့ရွေးကောက်ပွဲကိုလွှမ်းမိုးဖို့ကြိုးစားတာဖြစ်တယ်လို့အထက်လွှတ်တော်ဒီမိုကရက်တစ်လူနည်းစုခေါင်းဆောင် Harry Reid ကတင်းငွေနေမှာပြောဆိုလိုက်ပြီးတော့ဒီလိုလုပ်တာဟာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ပြောပါရယ် Republican သမ္မတလောင်း Donald Trump ရဲ့မဲဆွယ်လှုပ်ရှားမှုအဖွဲ့နဲ့ Russia အစိုးရကြားဆက်နွယ်မှုတွေနဲ့ပတ်သက်ပြီး FBI ကရှာဖွေတွေ့ရှိထားတာတွေရှိနိုင်တယ်လို့သူယုံကြည်တဲ့အကြောင်းနဲ့လူတွေကိုအမျက်ဒေါသဖြစ်စေနိုင်တဲ့အဲ့ဒီလိုအချက်လက်တွေကိုတော့ဖွင့်ချပေးဖို့တောင်းဆိုတာကို Mr. Comey ကလှစ်လူရှုနေတယ်လို့ Mr. Reid ကစာနဲ့ဆွဆွဲပြောဆိုထားပါရဲ့ရှင်
။ American သမ္မတရွေးကောက်ပွဲကျင်းပဖို့တပတ်လောက်ပဲလိုတော့တဲ့အချိန်မှာ Democratic သမ္မတလောင်း Hillary Clinton နဲ့Republican သမ္မတလောင်း Donald Trump တို့ကြားဘယ်သူကမှတိတ်အသာမရပဲအကျိနဲ့ဖြစ်နေပါတယ်။ဒီကြားထဲမှာပဲ Mrs. Clinton ရဲ့ email တွေပေါ်စုံစမ်းစစ်ဆေးမှုအသစ်တစ်ခုလည်းထပ်ပေါ်လာပါတယ်။ Washington Post နဲ့ ABC သတင်းဌာနတွေဖူးတွဲကောက်ယူတဲ့လူထုသဘောထားစစ်တမ်းတစ်ခုမှာတော့ Clinton က Trump ထက်တစ်ရာခိုင်နှုန်းပဲအသာစီးရနေတာတွေ့ရပါတယ်။အခုလူထုစစ်တမ်းဟာ FBI ညွှန်ကြားရေးမှူး James Comey က Clinton ရဲ့ email တွေအပေါ်မှာနောက်ထပ်စမ်းစစ်တာတွေလုပ်နေတယ်လို့ညင်ညာခဲ့တဲ့အချိန်ပိုင်းတွင်ကောက်ယူခဲ့တဲ့စစ်တမ်းဖြစ်တယ်လို့သတင်းဌာနတစ်ခုကပြောပါတယ် Washington Post နဲ့ ABC သတင်းဌာနတွေရဲ့လူထုသဘောထားစစ်တမ်းမှာမဲဆန္ဒရှင်10ယောက်မှ6ယောက်ကျော်ကအခုစစ်ဆေးမှုအသစ်ကြောင့် Hillary Clinton ကိုမဲပေးမဲ့သူတို့ရဲ့သဘောထားမပြောင်းလဲစေဘူးလို့ဆိုပါတယ်ကျန်သူတွေအနက်10ယောက်မှ3ယောက်ကျော်ကဒီကိစ္စကြောင့် Clinton ပေါ်မဲပေးလို့စိတ်ပူပြီးနဲလာနိုင်တယ်လို့ပြောထားပြီးတော့နေ့ရက်ခိုင်နှုန်းကပဲဒီကိစ္စကသူတို့ထောက်ခံမဲပေးရေးလုံးဝလွှမ်းမိုးနေတယ်လို့ပြောထားပါတယ်ခင်ဗျာ
အီတလီနိုင်ငံမှာ36နှစ်အတွင်းအင်အားပြင်းထန်ဆုံးလှုပ်ခဲ့တာဖြစ်တဲ့တင်းငွေတွေကပြင်းရ 6.6 ရှိတဲ့ငလင်ကြံကိုခံခဲ့ရပြီးတဲ့နောက်နိုင်ငံလေပိုင်းကထိခိုက်ပျက်စီးသွားတဲ့အဆောက်အဦတွေကိုပြန်လည်တိဆောက်မယ်လို့အီတလီဝန်ကြီးချုပ်မာတေအိုရန်စီကဂတိပေးပြောဆိုလိုက်ပါတယ်လူနေအိမ်တွေဖျားကျောင်းတွေနဲ့ဈေးဆောင်တွေအားလုံးကိုပြန်လည်တိဆောက်သွားမယ်လို့အီတလီဝန်ကြီးချုပ်ကပြောပါတယ်တနင်္ဂနွေနေ့ကငလင်ဟာနော်ချာမြို့အနီးမြေအောက်10ကီလိုမီတာအနက်မှာဗဟိုပြုလုပ်ခဲ့တာဖြစ်ပြီးတော့တောင်ဘက်ကီလိုမီတာ60ရောမမြို့အထိငလင်လှုပ်တာကိုခန်းစားခဲ့ရတဲ့အကြောင်းအမေရိကန်အမျိုးသားဘူမိဗေဒစစ်တမ်းဖွဲ့ကပြောပါရယ်ကြီးမားတဲ့ကြောက်တုံးကြီးတွေကြောက်ဆောင်တွေပြိုကျပြီးအဝေးပြေးလမ်းမကြီးအတော်များများပိတ်ဆို့ကုန်တာကြောင့်ကြီးရာတချို့ပြင်ပနဲ့လုံးဝအဆက်အသွယ်ပြတ်ကုန်ပါရယ် နော်ရှာမြို့မှာရှိတဲ့ဆလေးရဆုနှစ်စိတ်ဘန်နက်တ်ဖခင်ကြောင့်အပါအဝင်တမန်ဝင်အဆောက်အဦတချို့ပျက်စီးသွားတဲ့အကြောင်းမျက်မြင်တွေ့သူတွေကပြောပါတယ်။ငလင်ကြောင့်တည်ဆုံးသူမရှိပေမဲ့လူ20ထက်မနည်းတန်ရအနေချင်းရတာတော့ရှိပါတယ်။ပြီးခဲ့တဲ့ဩဂတ်စတကလူပေါင်း300ကျော်တည်ဆုံးခဲ့ရတဲ့အင်အားပြင်းငလင်လှုပ်ခဲ့တဲ့ဒီနေရာမှာပြီးခဲ့တဲ့ပုံထုနေ့တုန်းကလည်းအင်အားပြင်းငလင်နှစ်ကြိမ်လှုပ်ခဲ့ပြီးတဲ့နောက်အဲ့ဒီနေရာကနေလူတွေအများပြားထွက်ခွာခဲ့ကြတာပါရှင်။
တောင်ကိုရီးယားသမ္မတပါကွန်ဟေကသူ့အစိုးရပေါ်မှာအများယုံကြည်မှုနဲ့ပတ်သက်လို့နိုင်ငံရေးအကျပ်တဲတွေနဲ့ရင်ဆိုင်လာရတဲ့အခြေအနေကနေအမျိုးသားလုံခြုံရေးကိုအထူးကြိုက်ခံမှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။တောင်ကိုရီးယားအစိုးရအနေနဲ့ဘလို့အခြေအနေမျိုးကိုမဆိုရင်ဆိုင်ဖို့အတွက်အခိုင်အမာပြင်ဆင်ထားတယ်လို့တောင်ကိုရီးယားသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ဂျွန်ယွန်ကော့ကသတင်းနောက်တွေကိုတင်လာနေမှာပြောကြားလိုက်ပါတယ်။နိုင်ငံရေးအမတီမငြိမ်ဖြစ်နေချိန်မှာပဲတောင်ကိုရီးယားစစ်တပ်ကလည်းကြီးတပ်ရေးတပ်လေတပ်တပ်ဖွဲ့တွေအားလုံးပါဝင်တဲ့နှစ်စဉ်ပြုလုပ်နေကြဟုတ်ကောစီးလေးချင်းမှုကိုအခုတစ်ပတ်မှစတင်လိုက်ပါတယ်။သမရပါကွန်ဟေးဟာအရေးကြီးတဲ့ကိစ္စရပ်တွေမှာသူမရဲ့တငယ်ချင်းကိုဝင်ရောက်ဆွတ်ဖက်ခွင့်ပေးနေတယ်လို့ဆွဆွဲခံနေရတဲ့အရှုပ်တော်ပုံကြောင့်သူအာနာဆက်မြဲဖို့နဲ့သူ့ပေါ်အများယုံကြည်လက်ခံမှုတွေကအကြီးကျယ်ထိခိုက်ခဲ့ပါတယ်။လူတို့ကသူ့ကိုနှုတ်ထွက်ဖို့ဓမ္မမို့ပြစ်တင်ရှုတ်ချအရေးယူဖို့တောင်းဆိုတာတွေတိုးလာနေပြီးတော့လူတို့ရဲ့အကြီးကျယ်ကန့်ကွက်မှုကိုတုံ့ပြန်တဲ့အနေနဲ့သမရပါကွန်ဟေးကသူ့အစိုးရအဖွဲ့ရဲ့ထိတ်တန့်အရာရှိတော်များများကိုပြီးခဲ့တဲ့သတင်းပတ်အကုန်မှာယာရုကနေဖြုတ်ချခဲ့ပါတယ်ခင်ဗျာ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိ5.7 kHz 1863ည5.19 kHz 15965 5.25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တိုင်းရဲ့တနင်္လာနေ့ညနေခင်းနိုင်ငံကသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။အာရစ်စစ်သွေးကြော်တွေထိန်းချုပ်ထားတဲ့ယူရန်နိုင်ငံမှုစုမျိုးပြန်လည်တည်ယူရေးဒီနေ့ထိုးစစ်စင်နာရီမှာတော့ယူရန်အထူးတပ်ဖွဲ့တွေဟာလက်နက်ကြီးတွေနဲ့အင်အားအသာစီရနေပေမဲ့မြို့ရင်းကိုမဝင်ရောက်နိုင်ခင်နောက်ဆုံးကြေးရွာဖြစ်တဲ့ဘက်စဝါယာရွာကိုတိတ်နိုင်ဖို့နဲ့မြို့ရင်းဝင်ရောက်နိုင်မဲ့လမ်းကြောင်းတွေကိုရှင်းလင်းနိုင်ဖို့အပြင်းထန်တိုက်နေရပါတယ်။မနေ့အာယုမတက်ခင်ဘက်စဝါယာရွာထဲဝင်ရောက်ဖို့ကြိုးစားတာမှာအေဗရမ်စတင်ကားတွေနောက်လက်နက်ကြီးလက်နက်ငယ်တွေအပါအဝင်တန်ကြက်ကားတွေနဲ့ပစ်ခတ်တိုက်ခိုက်တဲ့တစ်ချိန်တည်းမှာမဟာမိတ်တပ်ဖွဲ့တွေကလည်း IS ခြေကုပ်စခန်းတွေကိုအမြောက်နဲ့ပစ်တာလေကြောင်းကနေကူညီတာတွေလုပ်ခဲ့ပါတယ်။ IS တွေဘက်ကကားပုံးထောင်ဖောက်ခွဲသူတွေကိုလွတ်ပြီးဟန်တားဖို့ကြိုးစားပေမဲ့ဤရက်အထူးတပ်ဖွဲ့တွေဟာမိုးဆူးမြို့အရှိဘက်2မိုင်အကွာလောက်အထိချဉ်ကပ်ထားနိုင်ပြီဖြစ်ပြီးတော့မြို့ရင်းကိုတော့ဒီကနေ့ဝင်ရောက်နိုင်ဖို့ရည်ရွယ်ထားတယ်လို့ပုံမှုချုပ် Hyder Fethill ကပြောပါတယ်။ဒီရက်တက်ဖွဲ့တွေနောက်မဟာမိတ်ခတ်လက်နက်တိုင်းအဖွဲ့တွေစူနီလူမျိုးစုတက်ဖွဲ့တွေနဲ့ရှီယာပြည်သူစစ်တွေပါဝင်တဲ့တက်ဖွဲ့တွေဟာအီရန်နိုင်ငံရဲ့ဒုတိယအကြီးဆုံးမျိုးဖြစ်တဲ့မိုဆူးကိုအာရစစ်သွေးကြွတွေလက်ထက်ကနေပြန်လည်သိမ်းယူဖို့သတင်းနှစ်ပတ်ကြာထိုးစစ်ဆင်လာနေတာဖြစ်ပါတယ်။မိုဆူးမျိုးကိုပြန်လည်သိမ်းယူနိုင်ဖို့ကတော့လားတွေနဲ့ချီမဟုတ်ရင်တော့သတင်းပတ်တွေနဲ့ချီကြာမြင့်နိုင်တယ်လို့ခန့်မှန်းထားပါတယ်ရှင်။
စီးရီးယားနိုင်ငံလေဘုံမျိုးရဲ့အနောက်ဖက်စွန်ဒေသမှာတနင်္ဂနွေနေ့ကတိုက်ပွဲတွေဆက်လက်ဖြစ်ပွားခဲ့ပြီးတော့သဘုံတက်ဖွဲ့တွေကဆိုရတဲ့ဒီနှချမ်းကွဲသောအောင်ကျူပန်းတဲ့အနေနဲ့အနောက်ဘက်ကနေဝင်တိုက်ခဲ့ပါတယ်။တနင်္ဂနွေနေ့ကနောက်ဆုံးဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်အရသာ40ယောက်သေဆုံးခဲ့တယ်လို့ సి ရီးယားအရေးဆောင်ကြီးနေသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲဆိုရကထိန်းချုပ်ထားတဲ့ခရိုင်နှစ်ခုမှာနောက်ထပ်လူ35ယောက်အစိတ်အတန်းဝင်တင်ခဲ့တယ်လို့ సి ရီးယားဆိုရပိုင်းစာနာရုပ်သံလိုင်းကပြောပါတယ်။အဲ့ဒီဒဏ်ငွေနဲ့တိုက်ခိုက်မှုဟာတူရကီနဲ့ဆော်ဒီအာရေဗျနိုင်ငံတွေနဲ့ဆက်နွယ်နေတဲ့အကြမ်းဖက်သမားတွေဖွဲ့စည်းတွေရဲ့တိုက်ခိုက်မှုဖြစ်တယ်လို့သတင်းတစ်ခုကဆိုပါတယ်။တနင်္ဂနွေနေ့ကဖြစ်ခဲ့တဲ့တိုက်ပွဲတွေဟာအဓိကအဖြစ်တော့အနောက်ပိုင်းခရိုင်ကအင်အားစီမံကိန်းကိုအဓိကပြစ်မှတ်ထားပြီးဖြစ်ခဲ့တဲ့တိုက်ပွဲတွေဖြစ်ပါတယ်။တကယ်လို့အဲ့ဒီနေရာကိုသိမ်းနိုင်မယ်ဆိုရင်တော့သဘုံတွေအနေနဲ့ဆိုရကထိန်းချုပ်ထားတဲ့လေပိုမြို့အနောက်ဘက်ချမ်းရဲ့ဗဟိုနဲ့မိုင်အနည်းငယ်လောက်အကွာကိုရောက်ရှိလာတော့မှဖြစ်ပါတယ်။သဘုံတွေကတောက်ကြံတွေကစပြီးတော့ဆိုရတက်တွေကိုနောက်ဘက်ကနေဝင်တိုက်နေတာမှအသေးကန်းဘုံခွဲတာတွေလက်နက်ကြီးနဲ့ပစ်ပြီးတိုက်ခိုက်တာတွေကိုလုပ်ခဲ့ကြပါတယ်ခင်ဗျာ။
ပရစင်းနိုင်ငံမှာတနင်္ဂနွေနေ့ကမြူနစ်စီပယ်ရွေးကောက်ပွဲတွေကျင်းပခဲ့တယ်လို့ဒီရွေးကောက်ပွဲရလဒ်တွေဟာ2018ခုနှစ်သမရရွေးကောက်ပွဲကိုလွှမ်းမိုးနိုင်တယ်လို့ပညာရှင်တွေကပြောပါရယ်။တနင်္ဂနွေနေ့ရွေးကောက်ပွဲတွေမှာသမရမီရှယ်တင်မီဦးဆောင်တဲ့ဗဟိုလက်ရာရင်းဘရာဇီးဒီမိုကရက်တစ်လှုပ်ရှားမှုပါတီ PMDB နဲ့မဟာမိတ်ဒီဘရာဇီးဆိုရှယ်ဒီမိုကရက်တစ်ပါတီ PSDB လို့ပါတီတွေကအများဆုံးအနိုင်ရနေတာပါ။ဒီနှစ်တွင်အင်အားကောင်းလာနေတဲ့ဒီပါတီတွေအနေနဲ့လာမယ့်2018သမရရွေးကောက်ပွဲမှာသမရလောင်းတွေရွေးချယ်တင်သွင်းနိုင်ဖို့ပုံမကောင်းမွန်တဲ့အနေအထားတစ်ခုကိုရောက်လာစေမှာဖြစ်ပြီးဒီအခြေအနေက PSTB နဲ့ PMDB ပါတီတွေကို2018ရွေးကောက်ပွဲမှာအဓိကဆက်ဆောင်တွေဖြစ်လာစေလိမ့်မယ်လို့နိုင်ငံရေးသိပ္ပံပညာရှင်တွေကပြောဆိုနေကြပါတယ်။ဘရာဇီးအလို့သမားပါတီကတော့သမရဟောင်းဒီမာရူဆက်အယုံကြည်မရှိအဆိုနဲ့ယာရုကနေဖယ်ရှားခံခဲ့ရခြင်းကစလို့ဒေသဆိုင်ရာပြမတကျော်ရွေးကောက်ပွဲတွေမှာအကြီးကျယ်ရေးနေခဲ့ပါတယ်။တန်းပြည်ရဲ့ဆိုးဝါးဆုံးစီးပွားရေးအချက်အတဲနဲ့အတူ နိုင်ငံရေးဆိုင်ရာအကျင့်ပျက်ချဆမှုတွေပါဝင်တဲ့အစိုးရပိုင်ပက်ထရိုဘရက်ရေနံကုမ္ပဏီအရှုပ်တော်ပုံကိစ္စရင်ဆိုင်ခဲ့ရပြီးတဲ့နောက်တိုင်းပြည်ပြန်လည်ထူထောင်မှုဘရက်ဇီးပြည်သူတွေဆက်လက်ကြိုးစားနေတာနဲ့အမျှသူတို့ဟာပြောင်းလဲတွေကိုလိုလားနေကြတယ်လို့ဒေသဆိုင်ရာသတင်းတွေမှာဖော်ပြနေကြပါရဲ့ရှင်
။ကုလသမဂ္ဂကလေးသူငယ်များရန်ပုံငွေအဖွဲ့ UNICEF ကထုတ်ပြန်လိုက်တဲ့အစီရင်ခံစာတစ်အရကမ္ဘာပေါ်ကကလေး9ယောက်မှ1ယောက်ကကမ္ဘာ့ကျန်းမာရေးအဖွဲ့ကနိုင်ငံတကာစံနှုန်းဖြင့်သတ်မှတ်ထားတဲ့လူမှုညဉ့်ဉဏ်မှုအဆင့်ထက်ကျောက်စားဒါမှမဟုတ်အိတ်ထက်ပိုများတဲ့လူမှုညဉ့်ဉဏ်မှုအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ပြောလိုက်ပါတယ်။မော်ရိုကိုနိုင်ငံမာရာကက်ရှ်မြို့မှာကျင်းပမဲ့ကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာညီလာခံမတိုင်ခင်တပတ်အလိုမှာဒီအစီရင်ခံစာထွက်လာခဲ့တာဖြစ်ပါတယ်။ကမ္ဘာပေါ်ကကလေးငယ်တန်း2000လောက်ဟာလူမှုသတ်စင်မှုစံနှုန်းဖြင့်နဲ့ WHO ကသတ်မှတ်ထားတဲ့အနိုင်ဆုံးအဆင့်ထက်ကျော်လွန်တဲ့ပြင်ပလူမှုညဉ့်ဉဏ်မှုဖြစ်နေတဲ့ဒေသတွေမှာနေနေကြရတယ်လို့ဆိုပါတယ်ခင်ဗျာ Direct from Washington The Voice
of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမခင်ဖြူတွေနဲ့ကိုရန်နိုင်တို့ကပြောပြခဲ့ကြတာပါ VOA အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bambies.voanews.com internet ဆာမျက်နှာမှာကျွန်တော်တို့ထုတ်လွှင့်နေတဲ့တပြိုင်တည်းထဲမှာပဲတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့ American ရွေးကောက်ပွဲအခြေအနေတွေကိုတင်ပြပါမယ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပြည်내38ခုမှာတန်းနဲ့ချီတဲ့အမေရိကန်ပြည်သူတွေကြိုတင်မဲတွေပြေးနေကြပါပြီ။သူနိုင်ကိုနိုင်အပြိုင်ကျင်းနေရတဲ့မြောက်ကယ်လိုရိုင်းနားပြည်နယ်မှာတော့မဲဆန္ဒရှင်တွေကကိုယ့်အတွက်အရေးကြီးတဲ့အကြောင်းအရာတွေပေါ်အခြေခံစဉ်းစားရွေးချယ်မဲပြေးနေကြတဲ့အကြောင်းကိုတော့ VOA သတင်းတော့ Chris Simkin သတင်းပေးပို့ထားတာကိုမတ်တင်ကြီးထက်ကပြောပြမှာဖြစ်ပါတယ်
။မြောက်ကယ်လိုရိုင်းနားပြည်နယ်ကမဲဆန္ဒရှင် Scott Harrick ကတော့ဒီနှစ်သမရရွေးကောက်ပွဲမှာမဲပေးဖို့စိတ်အားထက်သန်နေပါတယ်။သူ့အတွက်ကတော့သဘာဝပတ်ဝန်းကျင်အရေးကအရေးကြီးတယ်လို့ပြောပါတယ
်။ I do believe that climate change is a factor in why
ရွေးကောက်ပွဲပြောင်းလဲမှုကအကြောင်းရင်းတစ်ရပ်ဖြစ်လာပြီလို့ကျွန်တော်ယုံကြည်ပါတယ်။ဒီပေါ်မှာ Hillary Clinton ရဲ့အယူဆကကျွန်တော်ယူဆနေတူတယ်လို့လည်းယူဆတယ်လေ။ဒီနှစ်ရွေးကောက်ပွဲကတော့ Republican နဲ့ Democrat ကြားအစဉ်လာရရွေးချယ်ရတဲ့ရွေးကောက်ပွဲလို့တော့ကျွန်တော်မထင်ပါဘူး။ Democrat တစ်ယောက်နဲ့အာနာရှင်တစ်ယောက်ကြားကရွေးကောက်ပွဲလို့ကျွန်တော်ထင်ပါတယ်။
Republican Louis Hutchinson ကတော့ Donald Trump ကိုမဲပေးခဲ့သူပါ။သူကတော့ American ကုန်ထုတ်လုပ်ငန်းတွေအလို့အကိုင်းဆုံးရှုံးနေတာကိုပူပန်နေတယ်လို့လူဝင်မှုကြီးကြပ်ရေးကိုလည်းပို့ပြီးတော့တင်းကျပ်စေချင်တာဖြစ်ပါတယ်
။ I like Trump's idea about closing the borders to the Muslims.
မွတ်စလင်တွေကိုနယ်စပ်ကနေပိတ်ထားမယ်ဆိုတဲ့ Trump ရဲ့အယူဆကိုကြိုက်တယ်။မွတ်စလင်တွေကိုအထက်ကိုအဝေးမခံနဲ့လို့ပြောနေတာမဟုတ်ဘူးနော်။တရားနည်းလမ်းတကျဝင်လာဖို့ဆိုတဲ့အချက်ကိုပြောနေတာပါ။
အာဖရိကကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းနေထိုင်သူမဲဆန္ဒရှင်ဆယ်ဗီယာရစ်ချတ်ဆန်ကတော့ထရန့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒတွေကိုသဘောမတူပါဘူ
း Trump is talking is like he's going to take everybody away from you know
အလုံးကိုတိုင်းပြည်တွေကနေနှင်ထုတ်မဲ့ပုံစံထရန့်ကပြောနေတာပါဒီကလူတွေအများစုကရွှေ့ပြောင်းချေချနေထိုင်သူတွေဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကနေနေနိုင်တဲ့လူဆိုးတွေရှိနေတယ်လို့ပဲလူကောင်းတွေလည်းအများကြီးရှိနေတယ်လေ
ပထမဆုံးအချိန်မဲပေးမဲ့ကောလိပ်ကျောင်းသူမက်တီဟင်းကတော့အမျိုးသမီးအခွင့်အရေးနဲ့ပညာရေးကသူမအတွက်အရေးကြီးဆုံးဖြစ်တယ်လို့ဆိုပါတယ်
။ The children really shape what happens in the future.
ကလေးတွေကအနာဂတ်ကိုပုံဖော်ကြမှာပါ။ဒီကလေးတွေကိုကောင်းကောင်းပြုစုပျိုးထောင်မပေးနိုင်ခဲ့ဘူးဆိုရင်သူတို့ကြီးပြင်းဖို့အတွက်အခက်တွေ့ပါလိမ့်မယ်
။ပညာရေးကသိအရေးပါတယ်လို့ရှုမြင်သူနောက်တဦးဖြစ်တဲ့ဂီဘာမက်ဒန်နီယယ်ကတော့တားဖြစ်သူမာလစ်ကိုဒီမိုကရေစီစနစ်မှာဘာတွေလှုပ်ဆောင်ဖို့တာဝန်ရှိတယ်လဲဆိုတာကိုသိမြင်စေချင်နေသူဖြစ်ပါတယ
်။ I have 3 children and him being 14 years old. I want
ကျမမကလေး3ယောက်ရှိပါတယ်။သူက16နှစ်ရှိပြီလေ။မဲပေးဖို့လိုအပ်တယ်ဆိုတာကိုကျမသူ့ကိုသိစေချင်ပါတယ်
။အသက်18နှစ်မပြည့်ခင်မှာတော့မာလစ်အနေနဲ့မဲပေးနိုင်မှာမဟုတ်ပါဘူး။ဒါပေမဲ့မိခင်ဖြစ်သူကတော့ဒီမိုကရေစီစနစ်တရားမှာသူ့အနေနဲ့ဆောင်ရွက်ပိုင်ခွင့်တွေကိုသိရှိနားလည်စေချင်နေတာဖြစ်ပါတယ်ရှင်
။မတင်ကြီးတိုက်ဖြစ်ပါတယ်ခင်ဗျာ။ဒါနဲ့တစ်ဆက်တည်းမှာပဲဒီအမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းအလိုမှာရှေလျားကြာလွန်လာတဲ့ဒီမဲဆွဲရွေးကောက်ပွဲတွေဟာအမေရိကန်ပြည်သူတွေအတွက်ငြင်းဝေစရာဖြစ်နေပြီးသမ္မတလောင်းနှစ်ဦးအပေါ်မှာလည်းယုံကြည်မှုမရှိဘူးလို့တော်တော်များများပြောဆိုနေကြတာပါ။ဒါပေမဲ့လည်း Halloween လမ်းလျှောက်ပွဲတော်တွေကနေဒီလိုညင်းဝေစရာအခြေအနေကိုအပြောင်းအလဲဖြစ်ဖန်တီးပေးနေတဲ့အကြောင်းဆလစ်တာဆလစ်စာဟုတ်ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကတင်ပြမှာဖြစ်ပါတယ်
ခရိုင်နဲ့တည်းမတူပဲအခုနှစ်ဟောလိုဝင်းပွဲတော်မှာတရဲတစီမျက်နှာဖုံးတွေဝစ်စုံတွေအစားဒီမိုကရက်သမ္မတလောင်းဟီလာရီကလင်တန်နဲ့ရီပက်ဘလစ်ကန်သမ္မတလောင်းဒေါ်နယ်ထရမ့်တို့ရဲ့မျက်နှာဖုံးပုံတွေတက်ဆင်ကျင်းပတာကိုဖလော်ရီဒါပြည်နယ်ကီးဝက်စ်မြို့မှာတောက်ကြနေ့ကနေတင်းလာနေ့အထိကျင်းပတဲ့ဖန်တစီဖက်စ်ပွဲတော်အတွင်တွေ့မြင်နိုင်ပါတယ်။စိတ်ပျက်စရာကောင်းတဲ့မဲဆွေစည်းရုံးမှုတွေကနေစိတ်ပန်းဖြစ်စရာထွက်ပေါက်အဖြစ်ဒီပွဲတော်မှာပါဝင်ဆင်နွှဲကြသလိုအမေရိကန်တော်တော်များများကတော့ဒီလိုစိတ်ပျက်စရာအခြေအနေတွေကနေလွန်မြောက်အောင်ကြိုတင်မဲဆန္ဒပေးပြီးနေပါပြီ။ Ohio ပြည်နယ်ကကြိုတင်မဲပေးသူ Jackie Long က
I think the same thing about all of them.
သူတို့နှစ်ယောက်လုံးအတူတူပဲလို့ထင်ပါတယ်။အားလုံးကိုအဆင်ပြေအောင်ဖန်တီးပေးမယ်ပြောပေးမယ်။တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲပုတ်ခတ်နေတာနဲ့ဘာမှဖြစ်မလာတော့ပါဘူး။ဒါပေမဲ့လည်းကိုယ်ဆန္ဒကိုထုတ်ဖော်ဖို့ကအရေးကြီးတာကြောင့်ကျွန်မကတော့မဲသွားပေးမှာပါ
။မော်တော်ကားထုတ်လုပ်တဲ့လုပ်ငန်းတွေနိုင်ငံရေးချပြောင်းရွှေ့သွားတာကြောင့်အလုပ်ကင်ရှားပါသွားတဲ့ Ohio လူပြည်နယ်မှာတော့ Trump ဟာသူတို့ရဲ့ဒီဆုံးရှုံးသွားတဲ့အခွင့်အလမ်းတွေကိုပြန်လည်ဖော်ဆောင်ပေးနိုင်မဲ့သူအဖြစ်မျှော်လင့်နေတာပါ။အလုပ်လက်မဲ့တဦးဖြစ်သူ Diane Klein က
အခုချိန်မှာသူကသာကျမတို့ရဲ့မျှော်လင့်ချက်ကျမတို့နိုင်ငံအနာဂတ်အတွက်တင့်လျော်တဲ့သူပါ
။အခုလို Trump ပေါ်ထောက်ခံသူတွေရဲ့သဘောထားအမြင်တွေပြောင်းလဲသွားအောင်ဂျိုးပန်အားထုတ်တဲ့အနေနဲ့ဒီကနေ့တနင်္လာနေ့မှာတော့ Mrs. Clinton ဟာ Ohio ပြည်နယ်ကိုသွားမှာပါ။ရှင်ပြိုင်မဲ့အဓိကပါတီကြီးနှစ်ရက်လုံးကိုအားပေးထောက်ခံသူတွေများတဲ့ Florida ပြည်နယ်မဲဆွယ်စည်းရုံးမှုတွေကိုတော့ Mrs. Clinton မနေ့ကအဆုံးသတ်ခဲ့ပါရယ
်။ It's not just about what we're against.
ကျမတို့ဘာကိုစန့်ကျင်တယ်ဆိုတာတသက်မဟုတ်ပါဘူး။ကျမတို့ရည်တည်ချက်ကဘာဆိုတာကိုလည်းပြရတာပါ။ဘာလို့လဲဆိုတော့ပါတီဆွဲနဲ့နိုင်ငံရေးတို့ထက်ကြော်လွန်တဲ့တူညီတဲ့အနာဂတ်အမြင်ကျမတို့မှာရှိနေလို့ပါ။အဲ့ဒါကတော့မျောလင့်ချက်ပြည်ပြီးအားလုံးပါဝင်တဲ့အမေရိကန်ပြည်ထောင်စုဖြစ်ဖို့ပါ
။လွန်ခဲ့တဲ့သတင်းပတ်ကအနောက်ဖက်ပြည်နယ်တွေကိုသွားရောက်မဲဆွယ်စည်းရုံးခဲ့တဲ့ Trump ဟာဒီကနေ့တနင်္လာနေ့မှာတော့ Michigan ပြည်နယ်ကိုသွားမှာပါ။သူ့ပြိုင်ဘက်ထက်သူဟာပိုးပြီးတော့ယုံကြည်ရသူပုဂ္ဂိုလ်ဖြစ်ကြောင်းမဲဆန္ဒရှင်တွေကိုတိုက်တွန်းလိုက်မယ်လို့ခန့်မှန်းရပါတယ်
။ Hillary put the office of Secretary of State
up. Hillary ဟာနိုင်ငံသားရေးဝန်ကြီးတောင်းကိုအသုံးချသွားတာပါ။ဘာတွေဖြစ်ခဲ့တယ်ဆိုတာကိုသာကြည့်ပါ။သူသာနောက်ထပ်အခွင့်အရေးရအောင်မယ်ဆိုရင်သမ္မတတောင်းဝင်ကိုလည်းထပ်သုံးချပါလိမ့်မယ်။အထူးအကျိုးစီးပွားနိုင်ငံတကာကအာဏာရှင်တွေတခါသူ့ကိုပုဂ္ဂလိကအခွင့်အရေးအမြင့်ဆုံးပေးနိုင်မယ်။ဘသူအတွက်မဆိုသူဒီတောင်းဝင်ကိုအသုံးချသွားမှာပါ
။ Mrs. Clinton မဲဆွယ်စည်းရုံးမှုတွေစတင်ကတည်းကအဓိကထောက်ပြစရာဖြစ်လာတဲ့ကိုပိုင် email server အသုံးပြုခဲ့တဲ့ကိစ္စဟာအခုရက်ပိုင်းအတွင်းသတင်းမီဒီယာတွေမှာနောက်တကြော့အကြီးအကျယ်ပေါ်ပြလာစရာဖြစ်လာတဲ့အခြေအနေဟာ Trump အပေါ်ပံ့ပိုးပေးသလိုဖြစ်နေပါတယ်။ Mrs. Clinton ရဲ့ email server တွေက email 3000လောက်ပျောက်ဆုံးနေရတဲ့ပတ်သက်လို့စုံစမ်းစစ်ဆေးပေးဖို့ Arizona ပြည်နယ် Phoenix မြို့မှာကျင်းပတဲ့မဲဆွယ်စည်းရုံးပွဲအတွင်း Trump ကတောင်းဆိုခဲ့ပါတယ်ခင်ဗျာ။
ရရှိမြတ်ပြရခိုင်ပြည်နယ်မောင်းတောမြို့နယ်အတွင်းမှာပြီးခဲ့တဲ့လာဇာမိုင်းတုန်းကလုံခြုံရေးစခန်းတွေအလစ်ငိုက်ဝင်တိုက်ခိုက်ခံပြီးတဲ့နောက်ပိုင်းအခုဆိုလို့ရှိရင်ဒေသအတွင်းမှာလုံခြုံရေးစစ်ရေးတင်းကျပ်မှုတွေအထူးပြုလုပ်နေပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စင်ရေးဆောင်ရွက်ချက်အတွင်းလူခွေချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲချက်တွေလည်းပေါ်ထွက်နေပါတယ်။မောင်းတောအရေးခင်းတဲ့ပတ်သက်ပြီးတော့တပ်ဆိုင်ရာအစိုးရအာဏာပိုင်တွေရဲ့ကင်တွယ်မှုတွေဟာဘလောက်ထိထင်သာမြင်သာရှိသလဲ။ဆွဆဲချက်တွေဟာဘလောက်ထိမှန်ကန်နိုင်ပါသလဲဆိုတာတွေကိုလာမယ့်အင်္ဂါနေ့ဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးသွားပါမယ်။ပါဝင်ဆွေးနွေးမိများလူသူတွေ VUE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပို့ထားနိုင်ပါတယ်။ကို့အမြင်ကို့ဆွေးနွေးလူတာကို့မိများလူတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်။ပါဝင်စွန်းနေမိမြန်ကြမဲ့သရရှင်တွေကိုကျူးစွပါတယ်ခင
်အခုတော့မြန်မာပြည်ဆိုင်ရာသတင်းပေးပို့ချက်တွေကိုနားဆင်ရပါမယ်ရခိုင်ပြည်နယ်မှာနေကြားဆောင်ရဲတပ်ဖွဲ့တွေအတိုက်ခိုက်ခံရမှုကြောင့်နေမြေရှင်းလင်းစဉ်မှာလူအခွင့်အရေးချိုးဖောက်မှုတွေရှိခဲ့တယ်လို့သတင်းတွေထွက်ပေါ်နေချိန်မှာပဲကုလသမဂ္ဂနဲ့နိုင်ငံတကာအသံတမန်အတိုင်းဝိုင်းကပြည်ပကဖြစ်ပွားရာဒေသကိုဒီသတင်းပတ်ထဲသွားရောက်နိုင်မယ်လို့မျှော်လင့်နေကြပါတယ် VOA သတင်းနောက်ကိုမိုးစောကတင်ပြထားပါဖားပါတယ်ခင်ဗျာ
ဟုတ်ကဲ့ရခိုင်ပြည်နယ်ဘူတိကြောင်မောင်တော်ဒေသမှာလုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရာမှာအရက်သားတွေအပေါ်ဥပဒေမဲ့တပ်ဖြတ်တာဖမ်းဆီးတာနဲ့မွတ်စလင်အမျိုးသမီးတွေကိုအာဓမ္မပြုကျင့်တာတွေရှိကြောင်းသတင်းတွေထွက်ပေါ်နေတာနဲ့ပတ်သက်ပြီးနိုင်ငံတကာကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုဖို့အတွက်ကုလသမဂ္ဂကတောင်းဆိုခဲ့သလိုအမေရိကန်အစိုးရကလည်းပွင့်လင်းမြင်သာတဲ့စုံစမ်းစစ်ဆေးမှုတွေဆောင်ရွက်ဖို့တိုက်တွန်းထားတာဖြစ်ပါတယ်။ဒီတောင်းဆိုတိုက်တွန်းတာတွေနဲ့ပတ်သက်လို့ဒီရက်ပိုင်းတွေအတွင်းမှာကုလသမဂ္ဂဌာနညှိနှိုင်းရေးမှူး Miss Rinda ဒါဒစလီယံဦးဆောင်ပြီးနိုင်ငံတကာတန်တမန်တွေရခိုင်ပြည်နယ်ကိုတွားရောက်ဖို့ပြင်ဆင်နေကြောင်းပြည်ကြားရေးဝန်ကြီးဌာနကညွှန်ကြားမှုဦးသက်စွေကပြောပါတယ်
နုံမမင်းရဲ့မိမာဝီနာတတ်ပါမယ်အဖွဲ့ဝင်စုစုပေါင်းသူတို့အဒီအနောက်ကအဖွဲ့တွေရောဘာညာနဲ့ရောသူတို့စုစုပေါင်း10ယောက်ဆိုပြီးတော့သူတို့ຢာသားပြီးတော့မှလုံနေတယ်တူတော်အဲ့ဒီလုံတော့မဲ့ရခိုင်ပြည်နယ်မှာရှိတဲ့ဆွဆွဲချက်တွေပေါ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့မှသူတို့ကအဲ့ဒီဆိုကိုရွေးမြင့်မြင့်ပြီးအောင်အဲ့ဒါလေးတွားပြီးခွင့်စင်တွားဆစ်စင်မဲ့တွားကြည့်မဲ့သဘောပါခင်ဗျဒီဘက်ကဟိုတရားဘုဒ္ဓကြီးရဲအောင်နေဆက်ဝင်ကြီးပါသွားမယ်အဲတော်ဦးတော်တင့်ပါသွားမယ်နိုင်ငံခြားရေးတဝန်ကြီးဘူတီတော်မောင်တော်ပါပဲခင်ဗျအ
ော်တိုဘာလ31ရက်နေ့မှာ HRW ကလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကအော်တိုဘာလ22ရက်နေ့မှာရခိုင်ပြည်နယ်မြောက်ပိုင်းကကြေယိုးပြင်ပြောင်ပြက်ငါးစားကျူဝက်ဘိတ်ကြီးကန်းပြင်ရွာသုံးရွာမှာမီးလောင်နေတဲ့ဂျိုဒုဓာတ်ပုံတွေကိုကိုးကားပြီးမြန်မာအစိုးရအနေနဲ့ကုတသမဂ္ဂရဲ့စုံစမ်းစစ်ဆေးတာတွေကိုလက်ခံဖို့ထပ်မံတောင်းဆိုခဲ့ပါတယ်
Well, it's quite clear that there has been fire-related destruction in at least 3 villages in Burma's northern Rakhine state. These are areas
ရခိုင်ပြည်နယ်မြောက်ပိုင်းကအနည်းဆုံးရွာ3ရွာမှာမီးလောင်ထိခိုက်ပျက်စီးမှုတွေရှိခဲ့တယ်ဆိုတာကတော့ရှင်းပါတယ်။ဒီနေရာတွေဟာအရက်သားတွေတိုက်ခိုက်ခံရပြီးတော့ကျေးရွာတွေမီးရှို့ခံရတယ်လို့တခြားသူတွေကလည်းပြောဆိုနေကြတဲ့ဒေသတွေပါ။ဒါဟာဗတ်လိုက်မှုမရှိတဲ့စုံစမ်းစစ်ဆေးမှုတွေကိုခွင့်ပြုပြီးတော့ရေဆုံးရေပြားဖော်ထုတ်ဖို့အတွက်မြန်မာဆိုရအတွက်ဘယ်လောက်အရေးကြီးတယ်ဆိုတာကိုပြသရလဲရောက်ပါတယ်။ဘုမွေလင်းလင်းပြောမှဆိုရင်တော့မြန်မာဆိုရအနေနဲ့ဒီလိုစုံစမ်းစစ်ဆေးမှုမျိုးကိုလှုပ်ဆောင်လို့ပို့မရတဲ့အတွက်လည်းကျွန်တော်တို့ကစိုးရိမ်ပါတယ
်။ဒါကတော့ HRW အဖွဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robertson ပြောဆိုတာဖြစ်ပါတယ်။မြန်မာဆိုရတမ်ရော့ဘက်ကတော့ဒီလိုမီးလောင်တာတွေနဲ့ပတ်သက်ပြီးအကြမ်းဖက်တိုက်ခိုက်သူတွေကကျေးရွာတွေကိုမီးရှို့ခဲ့တာဖြစ်ကြောင်းပြောဆိုတာတွေလည်းရှိပါတယ်။အထူးသဖြင့်အော်တိုဘာလ12ရက်နေ့ကကြီးကန်းပြင်ရွာကနေကြားဆောင်ရဲကုတ်ကဲမှုဌာနချုပ်ကိုတိုက်ခိုက်သူတွေဟာကြီးကန်းပြင်ရွာအနီးကဝဘိတ်ကျေးရွာကိုမီးရှို့သွားကြောင်းထုတ်ပြန်ထားပါတယ်။ဒီလိုအာနာပိုင်တွေရဲ့ပြောဆိုချက်တွေဟာခိုင်လုံမှုမရှိတာကြောင့်နိုင်ငံတကာကစုံစမ်းစစ်ဆေးတာတွေကိုခွင့်ပြုတင်ကြောင်း HRW အဖွဲ့ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးကဆက်ပြောပါတယ်
Well, this is the same sort of ridiculous statements that we heard from Burma government officials in 2012 when they were trying to claim that the Rohingya people burned down the entire neighborhood.
ဒီပြောဆိုချက်တွေဟာစစ်တွေမြို့မှာရိုဟင်ဂျာတွေကသူတို့နေထိုင်ရာအရက်ဒေသတစ်ခုလုံးကိုမီးတင်ရှို့ခဲ့တယ်လို့2012ခုနှစ်တုန်းကအစိုးရတောင်ရှိသူတွေပြောဖို့ကြိုးပမ်းခဲ့မှုတွေအထိပယ်မဲ့ပြောကြားချက်တွေနဲ့တူးနေပါတယ်။တိတိကျကျစုံစမ်းစစ်ဆေးမှုတွေမရှိတဲ့ဒီလိုပြောဆိုချက်တွေဟာလက်ခံယုံကြည်နိုင်စရာလည်းမရှိပါဘူး။မြန်မာဆိုရတောင်ရှိသူတွေအနေနဲ့ဒီလိုစုံစမ်းစစ်ဆေးမှုမျိုးလှုပ်ဆောင်နေတာမရှိဘူးဆိုတာလည်းရှင်းပါတယ်။ဂျိုရုဓာတ်ပုံတွေအရအထိကိုက်ပျက်စီးမှုပမာဏဟာလူတွေထင်တာထက်ပိုပြီးတော့ကြီးမားနေတာကိုလည်းတွေ့ရပါတယ်။တကယ်တော့ရခိုင်ပြည်နယ်မြောက်ပိုင်းကဒီဒေသတွေမှာဖြစ်ပျက်နေတာတွေဟာဒီဓာတ်ပုံတွေထဲမှာထပ်တောင်မှပိုနိုင်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။ဒါကြောင့်လည်းနိုင်ငံတကာအသံဝန်းကိုဝန်ခွင့်ပြုဖို့လိုပါတယ်။
မြန်မာတပ်မတော်ကတော့အော်တိုဘာလ29ရက်နေ့ကနတ်မြစ်အတွင်းမှာဖမ်းဆီးရမိသူ9ဦးအနက်က3ဦးနဲ့အော်တိုဘာလ14ရက်နေ့ကဖမ်းဆီးထားသူ2ဦးကိုအကြမ်းဖက်မှုဖြစ်စဉ်မှာမပါဝင်တဲ့အတွက်ပြန်လည်လွှတ်ပေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်
။ VOA သတင်းတော်ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတော့စီးပွားရေးအခြေအနေကိုကြည့်အောင်ပါ။မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာခံမှန်းတာရတဲ့ယောနေနိုင်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကဒီကနေ့ကျင်းပတဲ့ဗန္ဓာရေးကော်မရှင်မှာပြောဆိုလိုက်ပါတယ်။ NLD အစိုးရလက်ထက်စီးပွားရေးတိုးတက်မှုနှုန်းထင်ရှားတာတဲ့ယောနေနိုင်တာဟာအရင်အစိုးရအဆက်ဆက်ကချမှတ်ခဲ့တဲ့စီးပွားရေးမူဝါဒမှားယွင်းမှုတွေရဲ့အကျိုးဆက်ဖြစ်တယ်လို့သုံးသပ်မှုတွေလည်းရှိနေတာပါ။မဆုမွန်ကတင်ပြมาဖြစ်ပါတယ်။
ဟုတ်ပါတယ်ဒီကနေ့အောက်တိုဘာလ31ရက်နေ့နိုင်ငံတော်သမ္မတအိမ်တော်မှာဗန္ဓာရေးကော်မရှင်အစည်းအဝေးကျင်းပတဲ့အချိန်ဗန္ဓာရေးကော်မရှင်ဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ငံတော်သမ္မတဦးထင်ကျော်ကနိုင်ငံဗန္ဓာသုံးဆွဲမှုတွေမှာနိုင်ငံကိုအကျိုးပြုနိုင်တဲ့စီမံကိန်းတွေဘတ်ဂျက်တွေဖြစ်ဖို့အစိုးရဌာနဆိုင်ရာတွေဘက်ကတာဝန်ယူမှုတာဝန်ခံမှုနဲ့တာဝန်သိမှုအပြည့်အဝရှိဖို့အရေးကြီးတယ်ဆိုတာကိုလည်းသမ္မတကပြောဆိုခဲ့ပါတယ်အခုလိုသမ္မတဦးထင်ကျော်ရဲ့မြန်မာစီးပွားရေးနဲ့ပတ်သက်ပြီးပြောဆိုချက်အပေါ် UNFCCI မြန်မာနိုင်ငံကုန်သည်ကြီးများနဲ့ဆက်မှုလုပ်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးအေးလွင်ကဒါဟာအရင်ခေတ်ဆက်ဆက်ကချမှတ်ခဲ့တဲ့စီးပွားရေးမူဝါဒမှားယွင်းမှုတွေရဲ့အကျိုးဆက်ဖြစ်တယ်လို့အခုလိုသုံးသပ်ပါတယ်
။တကယ်လို့ရင်ဆိုင်နေရတဲ့အပိုင်းကအရင်ရင်ကဆောင်ရွက်ခဲ့တဲ့စီးပွားရေးမူဝါဒတွေမှားယွင်းခဲ့တဲ့ပုံမှာပုံပြီးတယ်လို့ကျွန်တော်တို့လုပ်ငန်းရှင်တွေဘက်ကလည်းစီးပွားရေးမူဝါဒတွေပုံမှာအခြေခံပြီးလုပ်လို့ရတဲ့ဟာကိုလုပ်ပြီးတော့ညှိလဲလုပ်လို့မရတဲ့ဟာကိုဖြစ်တယ်လို့ဖြစ်တဲ့နည်းနဲ့လုပ်တဲ့အကျိုးဆက်ကဒီနေ့ခံစားရတာကိုယ်လေးပြောရရင်တော့နိုင်ငံတော်စီးပွားရေးဘုံပြတ်တက်ဖို့အစိုးရတက်တက်ချင်းကျွန်တော်စီးပွားကုသဝန်ကြီးကနော်ထုတ်ကုန်သုံးကတိုးမယ်ဆိုတဲ့စိတ်တင်းတန်းတွေကိုပြင်ညာပြီးလုပ်တော်ညာလဲဒီနေ့ထိသူထုတ်ကုန်တိုးတက်တဲ့ပမာဏကိုရောက်ရှိအောင်မလုပ်နိုင်တဲ့အခြေကားတော့တိုင်းပြည်ရဲ့စီးပွားရေးကိုဆောင်ရွက်နေတဲ့လုပ်ငန်းရှင် တော်တော်များများကတရားမဝင်လုပ်ငန်းတွေပေါ်မှာကြုံတွေ့နေလို့ဖြစ်တယ်
။နောက်နိုင်ငံတော်ရဲ့လက်တလောစီးပွားရေးအခြေအနေပေါ်မှာလည်းစုစုပေါင်းပြည်တွင်းထုတ်လုပ်မှုနဲ့ဝန်ဆောင်မှုတန်ဖိုး GDP ဟာခန့်မှန်းထားတာထက်လျော့နေနိုင်ပြီးစီးပွားရေးတိုးတက်မှုနှုန်းဟာလည်းခန့်မှန်းထားတာထက်လျော့နေနိုင်တာကိုတွေ့ရတယ်လို့ဗန္ဓာမြေကော်မရှင်ဥက္ကဋ္ဌသမရကပြောခဲ့ပါတယ်ဒီပေါ်မှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်စီးပွားရေးကော်မတီရဲ့အဖွဲ့ဝင်လဲဖြစ်တဲ့ဦးအေးလွင်ကတော့အစိုးရအသစ်အနေနဲ့စီးပွားရေးမူဝါဒအသစ်တွေခိုင်မာစွာချမှတ်ပြီးပြက်ပြက်သားသားဆောင်ရွက်ဖို့လိုတယ်လို့အကြံပြုပါတယ
်ကိုလိုဆွားအထုတ်တဲ့လုပ်ငန်းတွေဒီရက်အသေးစားလက်စားတွေနောက် export import တင်သွင်းတာတွေလက်စားကုန်ဆောင်မှုတွေအားလုံးကိုပုံမှန်လင်းလင်းကျွန်တော်တို့စိတ်မဆိုးချင်းမကွက်အထုတ်ဖြည့်တဲ့စနစ်ပြန်ရချင်တော့ပါအဲ့အမတ်တလင်းလုပ်ပြီးတော့အထုတ်ကိုဖြည့်လိုက်တဲ့အခါမှာမိမိတို့ရဲ့အပားတွေမိမိတို့ရဲ့မလုပ်သင့်မလုပ်ထားတဲ့လုပ်ထားတာတွေအဲလုပ်တာမှန်တယ်ချင်လို့မှားနေတာတွေကိုရဲရဲဝဲဝဲပြုတ်ပြင်ပြီးတော့အစ်စ်ပြန်လဲဗန်ဒလင်းလုပ်ပြီးတော့စီကန်းတကြစီးနဲ့ပေါင်တဲ့တိတိကျကျဆောင်ရွက်နိုင်တဲ့စနစ်ကိုအမြန်ဆုံးအကောင့်တွေပို့ဖို့လိုသလိုဘုရားဆိုတဲ့တာဝန်ခံဖို့တာဝန်ယူဖို့ကအစိုးရဝန်ကြီးဌာနနဲ့မဟုတ်ပါဘူးပုဂ္ဂလိကလုပ်ငန်းရှင်တွေကလည်းသူတို့ရဲ့တာဝန်ခံမှုတာဝန်ယူဖို့ကိုဒီထက်ပို့ပြီးတော့ရဲရဲဝဲဝဲဆောင်ရွက်ဖို့အသင်းတွေကဥဆောင်ပြီးတော့လုပ်ပေးဖို့လိုပဲလို့ကျွန်တော်အကြံပြုကြည့်ကြပါတယ်
မြန်မာနိုင်ငံတွင်နိုင်ငံသားငွေလဲလဲနှုံမတည်ငြိမ်မှုတွေဘတ်ဂျက်လုံငွေပြမှုတွေအပါအဝင်ကုန်ထုတ်လုပ်မှုစားသုံးမှုဝယ်လိုအားရောင်းလိုအားအခြေအနေတွေအရငွေဖောင်းပွားမှုနှုံမြင့်မားလာတာကိုတွေ့ရှိရတဲ့အတွက်နိုင်ငံတော်အနေနဲ့ငွေရေးကြေးရေးနယ်ပယ်မှာပြုပြင်ပြောင်းလဲမှုတွေလုပ်မယ်။နောက်အသေးစားလက်စားစီးပွားရေးလုပ်ငန်းရှင်တွေစက်မှုလုပ်ငန်းတွေအတွက်ငွေကြေးထောက်ပံ့နိုင်အောင်ဆောင်ရွက်နေတယ်ဆိုတာကိုလည်းသမရကပြောဆိုခဲ့ပါတယ်။ဒီအပေါ်မှာတော့စီးပွားရေးလုပ်ငန်းရှင်တွေအနေနဲ့ဝိုင်းဝန်းပူးပေါင်းဆောင်ရွက်ကြဖို့လိုတယ်လို့ဦးအေးလွင်ကထောက်ပြပါတယ်
။ရှေ့ကစောင့်ဦးနေအားနေခဲ့လေအတွက်မလိုလားတဲ့ကုန်ကြစိတ်တွေမလို့တဲ့မလို့တိုက်တဲ့မကောက်တဲ့မကောက်တိုက်တဲ့လမ်းကြီးတွေတံခါးကြီးတွေတောင်းမျိုးမျိုးပြပြီးတော့ကောက်နေတဲ့အတွက်မလိုလားတဲ့စိတ်ပူဆောင်စိတ်တွေကြီးမားပြီးတော့ဒီထဲမှာရှိတဲ့အလက်စားအသေးစားထုတ်ကုန်တွေကတရားမွေလမ်းကြောင်းကနေတင်သွင်းတာတွေများနေပြီးတော့ဒီလိုသဘောလုံးမှုလုံကားတွေကမရှင်နိုင်တဲ့အခါမှာ GDP တိုးတက်မှုတော့ကထင်တော့ဖြစ်မလာဘူးလို့ယူဆပါတယ
်ဒီကနေ့ကျင်းပတဲ့ဗန္ဓာရေးကော်မရှင်အစည်းအဝေးကိုတော့ဗန္ဓာရေးကော်မရှင်ဒုဥက္ကဋ္ဌ2ဦးဖြစ်တဲ့ဒုသမ္မတဦးမြင့်စွေနဲ့ဒုသမ္မတဦးဟင်နရီဘန်ထီယူဗန္ဓာရေးကော်မရှင်အတွေ့အမှုပြည်ထောင်စုဝန်ကြီးဦးကျော်ဝင်းတို့ကဥဆောင်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်
မဆုမွန်ပြောပြသွားတာဖြစ်ပါတယ်အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြပေးခြင်းမှာပဲ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7ဂျူရူကနေဖမ်းယူရှုစားနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုမက်ခင်ပြူတွေးကပြောပြပေးပါအောင်ခင်ဗျာ
ဒီမိုကရေစီသမ္မတလောင်းဟယ်လရီကလင်တန်နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့ခြင်းကကိုပိုင်အီးမေးလ်စာပါအသုံးပြုခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမှုတွေနဲ့ဆက်စပ်နေနိုင်တဲ့အီးမေးလ်တချို့ကိုဖက်ဒရယ်ဆိုးရစုံစမ်းစစ်ဆေးရေးဘူရို FBI ကစတင်စစ်ဆေးခွင့်ရထားတာနဲ့အမျှဒီကိစ္စကိုအခုလိုချိန်မှာလှုပ်ဆောင်တာဟာနိုင်ငံရေးပြယောကမကင်းဘူးလို့ဒီမိုကရက်တွေကပြောပါတယ်FBI စုံစမ်းစစ်ဆေးရေးမှုတွေဟာတခြားစုံစမ်းစစ်ဆေးမှုတစ်ခုအတွင်း Mrs. Clinton နဲ့ဆက်ဆံနေနိုင်တဲ့ email တွေကိုလွန်ခဲ့တဲ့သတင်းပတ်အတောကြာကလေးကရှာတွေ့ခဲ့ပေမဲ့အဲ့ဒီအချိန်ကမခွင့်ချဘဲသမ္မတရွေးကောက်ပွဲကျင်းပဖို့17ရက်လိုကြာမှဖွင့်ချခဲ့တာပါရှင်။ American သမ္မတရွေးကောက်ပွဲကျင်းပဖို့ဒီတပတ်လောက်ပဲလိုတော့တဲ့အချိန်မှာ Democratic သမ္မတလောင်း Hillary Clinton နဲ့ Republican သမ္မတလောင်း Donald Trump တို့အကြားမှာဘယ်သူကမှသိအသာမရပဲနဲ့အကြိတ်ငယ်ဖြစ်နေပါတယ်။ Washington Post နဲ့ဒီ ABC သတင်းဌာနတွေပူးတွဲကောက်ယူတဲ့သဘောထားစစ်တမ်းတစ်ခုမှာတော့Mrs. Clinton က Trump ထက်တရားခိုင်နှုန်းနဲ့အသာစီးရနေတာတွေ့ရပါရဲ့ရှင်။တခါအီတလီနိုင်ငံမှာတော့ဒီ36နှစ်တာကာလအတွင်းအင်အားပြင်းထန်ဆုံးလှုပ်ခဲတာဖြစ်တဲ့ဒီပြီးခဲ့တဲ့တနင်္ဂနွေနေ့ကပြင်းရ 6.6 ငလျင်ရှိတဲ့ငလျင်တန်ခံခဲ့ရပြီးတဲ့နောက်နိုင်ငံလေပိုင်းကထိခိုက်ပျက်စီးသွားတဲ့အဆောက်အဦတွေကိုပြန်လည်တိစောက်မယ်လို့အီတလီဝန်ကြီးချုပ် Matteo Renzi ကကတိပေးပြောဆိုလိုက်ပါရယ်။တနင်္ဂနွေနေ့ကငလျင်ဟာလော်ရှာမြို့အနီးမြောက်10ကီလိုမီတာအနက်မှာဗဟိုပြုလုပ်ခဲ့တာဖြစ်ပြီးတော့တောင်ဘက်ကီလိုမီတာ90ရောမမျိုးအထိငလျင်လောက်တာကိုခန်းစားခဲ့ရတဲ့အကြောင်းအမေရိကန်အမျိုးသားဘူမိဗေဒစစ်တမ်းဖွဲ့ကပြောပါရရှင်
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုမက်ခင်ပြူတွေပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကမဆွမွန်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ပီတာဟန်လေးဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00-9:00ထိလိုင်းနူမီတာ16.25ရိုးအနေနဲ့တင်ဆက်ခဲ့တာပဲဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီကြာမှာကျွန်တော်တို့တခါပြန်ဆောင်ရအောင်လားခင်ဗျာကျွန်တော်ညံဝင်းအောင်ပ
This program has come to you from the Voice of America, Washington.